မလေးရှားနိုင်ငံမှာအာဏာပိုင်တွေအနေနဲ့စွဲချက်တင်ဖို့မလိုပဲလူတွေကိုနှစ်ပေါင်းများစွာထိန်းသိမ်းထားနိုင်တဲ့လူညုံရေးဆိုင်ရာဥပဒေတရမှာအငြင်းပွားပွဲအပြောင်းလဲတွေကိုမလေးရှားလွှတ်တော်အမတ်တွေကအတည်ပြုလိုက်ကြပါတယ်။အများပြည်သူလူညုံရေးကိုချင်းချောက်ဖွယ်ရှိတယ်လို့တန်လျာရှိသူတွေကိုတရားရုံးတင်စစ်ဆေးတာမျိုးမလုပ်ဘဲနှစ်နှစ်အထိထိန်းသိမ်းထားနိုင်တယ်လို့ဒီကနေ့ကြသပရီးနေ့အောက်လွှတ်တော်ကအတည်ပြုပေးလိုက်တဲ့ဖြည့်စွက်ချက်တွေထဲမှာပါရှိပါတယ်။အကယ်၍ဆိုးရွားတဲ့ပြစ်မှုတွေကိုကျူးလွန်တယ်လို့စစ်ဆေးတဲ့အဖွဲ့ကတွေ့ရှိတယ်ဆိုရင်တော့အကန့်အသတ်မရှိထိန်းသိမ်းခွင့်ပြုထားပါတယ်။ရာဇဝတ်ပြစ်မှုတားဆီးခြင်းဆိုင်ရာဥပဒေဆိုတာမှာနောက်ထပ်ဖြည့်ဆွက်ချက်တွေကနေပေးရလိုက်တဲ့လုပ်ပိုင်ခွင့်အာဏာကိုအလွဲသုံးစားမလုပ်ပါဘူးလို့ဝန်ကြီးချုပ်နာဂျစ်ဘရဇက်နဲ့မလေးရှားနိုင်ငံမှာနှစ်ပေါင်းများစွာအာဏာရထားတဲ့ညွန်ပေါင်းပါတီကအခိုင်အမာကတိပေးပါတယ်။စနစ်တကျစုဖွဲ့ကျူးလွန်တဲ့ရာဇဝတ်မှုတွေကိုကင်တွယ်ဖို့ရာဒီဖြည့်ဆွက်ချက်တွေကိုလိုအပ်ပါတယ်လို့သူတို့ကပြောပါတယ်။ဒါပေမဲ့လည်းအစိုးရနဲ့သဘောထားကွဲလွဲသူတွေကိုအကျဉ်းချဖို့ဒီဥပဒေကိုမကြာခဏအသုံးပြုခဲ့တယ်လို့လူ့အခွင့်အရေးအဖွဲ့တွေနဲ့အတိုက်ခံတွေကဝေဖန်ကြပါတယ်။